Welcome to the Voice of America in Burmese.
Mingla nana khin ma khmyar tora shin mya shwe lan chamit ja ba de view American tan myama bai si sin ye 2018 khu ni October la 29 ye tinin na ni minute phe si sin ne go minute 6 na ya ni 9 na thi line do meter 24 40 50 tit tu ka ni dai yai thau lwin pe ni ba bi view ye Facebook sa min na phit de VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြပါခင်ဗျာ။ကုမ္ပဏီချင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်ကျွန်မကခင်မြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုချော်ချော်သိနေတဲ့အတူကြီးညာပေးမှာပါ။ Pittsburgh ဂျူးပြားကြောင့်ကလူ17ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကိုအမုန်းတရားပေါ်အခြေခံဖြစ်ပွားတဲ့ရာဇဝတ်မှုဖြစ်တဲ့စုံစမ်းစစ်ဆေးနေပါတယ်။ Leicester City's ဘောလုံးအသင်းပိုင်ရှင် Time Billionaire တထေးကြီးကွယ်လွန်သွားပါပြီ။EU ဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ပူးပေါင်းအဖွဲ့ဟာတနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုရောက်ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆံမိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်အစီအစဉ်ထဲမှာဆိုရင်တော့များမကြခင်ကျင်းပါတော့မယ့်ဂျာပြတ်ရွေးကောက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော
့ဒေတာအပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘလောက်အထိထက်ထဲဝင်လောက်ခဲ့တယ်လဲဘလောက်သူတို့ဒေတာရဲ့လူမှုအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စ조사ခဲ့တယ်လဲဆိုတော့အဲ့ဒေတာလူလူကအတိဆုံးပဲ
ဒုပေါင်းတဲ့ဒီမိုကရက်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောရဲ့သဘောထားမြင်ဖြစ်ပါတယ်မြန်မာအရေးဆွေးနွေးခန်းစီစဉ်တင်ဆက်တဲ့ခါမှာပြည်ဆောင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာဘက်ကတင်တင်လာတယ်လို့ယုံကြည်ရတဲ့ဒေါ်လာတန်90နီးပါးတန်ဖိုးရှိတဲ့မူရစည်းဝါးတွေထိုင်းနိုင်ငံမှာဖန်ဆီးရမိတဲ့တည်င်းအပါဝင်မြန်မာပြည်ကပေးစာဦးစီစုအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလွားထူးခြားဆန်းပြသတင်းများစတဲ့ပတ်စဉ်ကဏ္ဍတွေတင်ဆက်ပေးမှာပါအခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
Pittsburgh က Tree of Life ဂျူးဖျားကျောင်းမှာစနေနေ့ကဖြစ်ပွားခဲ့တဲ့လူ17ဦးသေဆုံးရတဲ့ပြစ်ခတ်မှုမှာတန်တရာရှိသူကဂျူးဆန့်ကျင်ချင်းချောက်မှုတွေအော်ဟစ်ပြောဆိုပြီးမှတနက်နေ့ပြစ်ခတ်ခဲ့တာမို့ဒါအမုန်းတရားအခြေခံပြီးဂျူးလုံးနဲ့ရာဇဝတ်မှုတစ်ခုဖြစ်တယ်လို့ပြစ်မှုဆိုင်ပြစ်ခတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကတနင်္ဂနွေနေ့မှာပြောပါတယ်။တန်ရရှိသူအသက်46နှစ်ရွယ် Robert Gregory Bowers ဟာ AR-15 rifle တနက်နဲ့တနက်ငယ်3လက်ကိုကန်ဆောင်ထားပြီးတော့သူဟာဂျူးတွေအလုံးကိုတေးစီလို့တဲ့ဆန္ဒရှိကြောင်းနဲ့ဂျူးတွေဟာ American နိုင်ငံသားတွေပေါ်မှာ genocide လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့သတ်မှတ်သူဖြစ်ကြောင်းဆွဲချက်ထဲမှာဖော်ပြထားပါတယ်။ Hebrew Immigrant Aid Society လို့ဂျူးဒုက္ခသည်ကယ်ဆယ်ကူညီ agency ကနေသူ့လူတွေကိုတတ်မဲ့နိုင်ငံခြားသားတွေကို American ပြည်ထောင်စုတွေခေါ်သွင်းနေတဲ့အတွက်ကိုယ့်လူတွေအသက်ခံရခြင်းအထိစောင့်မနေတော့ဘဲသွားပြစ်တတ်တော့မှာဖြစ်ကြောင်းဘာဝဆတ်သူ့တနက်နဲ့သွားမဖြစ်ခင်မိနစ်ပိုင်းအလိုမှာပဲ online မှာတင်ခဲ့တာဖြစ်ပါတယ်။အခုပြစ်ခတ်မှုအတွက်အမုန်းတရားအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်နေကင်တွဲဆောင်ရွက်နေကြောင်း Pennsylvania ပြည်နယ်အနောက်ပိုင်းကတရားရုံးရှေ့နေ Scott Brady ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တိဆုံးသူတွေကအသက်54နှစ်ကနေ69နှစ်အရွယ်အမျိုးသား7ဦးနဲ့အမျိုးသမီး3ဦးဖြစ်ပြီးရဲ4ဦးအပါအဝင်6ဦးဒဏ်ရာရပါတယ်။ဘိုဝါစကိုတော့ပြစ်ခတ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။သူကတနက်ဒဏ်ရာအများပြားနဲ့ဆင်းုံတင်ထားပြီးသူ့ရဲ့အခြေအနေကကောင်းမွန်တယ်လို့အာနာဘန်တွေကပြောပါတယ်
။တမရဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပေါက်ကွဲစီနိုင်တဲ့ပစ္စည်းတွေပါတဲ့အထုပ်73ဒုတ်တဲ့မနေ့ပေးပို့ခဲ့တယ်လို့ဆက်ဆွဲခံထားရသူအသက်56နှစ်အရွယ်စီဇာဆေးရော့ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်မှာဖြစ်ပါတယ်။ရာဇဝမှုကျူးလွန်မှုတွေနောက်ခံမှတ်တမ်းနှစ်ပေါင်းများစွာရှိထားသူဆေးရော့ကတမရထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးသူ့ရဲ့ကားပရင်းမှန်တွေမှာတမရထရမ့်ကိုထောက်ခံကြောင်းပြတဲ့စတစ်ကာတွေတမရထရမ့်ရဲ့အတိုက်ခံပုံတွေပေါ်မှာတနက်ပြတ်မှတ်ပုံပါတဲ့စတစ်ကာတွေအပြည့်ကတ်ထားတာကိုတွေ့ရပါတယ်။ဇာတိကားတစ်ဆင့်ပါဆယ်ဒုတ်တွေပို့တာတရင်မတ်တပတ်လုံးစတဲ့ဖြစ်ပြီးတဲ့နောက်မှာစုံစမ်းစစ်ဆေးသူတွေသူ့ကိုဖမ်းမိလိုက်တာပါ။သူပို့တဲ့အထုပ်တိုင်းမှာ6လက်မအရွယ် PVC ပိုက်တစ်လုံး၊နားရည်အသေးတစ်လုံးနဲ့ပေါက်ကွဲစီနိုင်တဲ့ပစ္စည်းတွေပါပါတယ်။ဒါပေမဲ့အဲ့ဒီအထုပ်ထဲကတစ်ခုမှတကယ်တမ်းပေါက်ကွဲတဲ့အခြေအနေမရှိခဲ့ပါဘူး။သူတို့လည်းပဲအဲ့ဓာရီဟာအတုတွေမဟုတ်ဘူးလို့ FBI ညွှန်ကြားရေးမှူးကပြောထားပါတယ်။သူအထုပ်ပေးပို့ခဲ့သူတွေထဲမှာသမ္မတဟောင်းဘရက်ကိုဘာမားဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးရောဟီလာရီကလင်တန်နဲ့သမ္မတဥဘာမားလက်ထက်အမျိုးသားလူညွန်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေပါဝင်ပါတယ်။သူ့အပေါ်ဆွဲဆိုထားတဲ့ပုံမှန်တွေအတွက်အပြစ်ရှိကြောင်းစီရင်ခံရရင်ဆေးရောက်ခါထောင်ဒဏ်250နီးပါးကြာခံရနိုင်ပါတယ်။
American ပြည်ထောင်စုရဲကိုဝင်ရောက်ဖို့အတွက် Mexico နိုင်ငံကိုဖြတ်ပြီးတော့တရွေ့ရွေ့လာနေတဲ့ရွှေပြောင်းလူအုပ်တန်းကြီးကိုလုံးဝဝင်မလာဖို့အတွက် American အမိမေလုံခြုံရေးဌာနအကြီးအကဲ Christine Nelson ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ American နိုင်ငံနဲ့ကိုမှန်ကန်တဲ့နှီးလန့်နဲ့တရားနှီးလန့်ကြကြဝင်ရောက်နိုင်ခွင့်ရှိနေကြောင်းနဲ့ဒီလိုဝင်ရောက်နိုင်ဖို့အတွက်သူတို့တွေဟာမက္ကဆီကိုနိုင်ငံတဲကိုရောက်နေချိန်မှာအမေရိကန်နိုင်ငံမှာနိုင်ငံရေးခုံလုံခွင့်အတွက်ပုံစံကိုဖြစ်ရမှာဖြစ်ကြောင်းဒါဟာတရားဥပဒေနဲ့အညီလောက်ဆောင်တာဖြစ်ကြောင်း Fox သတင်းဌာနနဲ့မေးမြန်းခန်းမှာ Miss Christine Nelson ကပြောပါတယ်အမေရိကန်အရာရှိတွေဟာတနေ့ကိုလူပေါင်း 1500 ကနေ 1900 လောက်ထိနေဆက်ကြောဖြတ်ဝင်ရောက်ဖို့စူးစမ်းနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းနေရတာမို့အမေရိကန်နေဆက်ဒေတာတွေမှာပြဿနာတွေဖြစ်ပေါ်နေကြောင်းလည်းပြောပါတယ်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပင်တဂွန်အရာရှိတွေဟာအမေရိကန်တောင်ပိုင်းနေဆက်မှာတပ်သားရာပေါင်းများစွာခြားလိုက်ရင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးလှုပ်ဆောင်နေတယ်လို့ပရာဂိုအသွာလမ်းမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့လည်း Miss Christine ကပြောပါတယ်
ဒါနဲ့ဂျမောခါရှော်ဂီအသက်ခံရတဲ့ဖြစ်ရပေါ်ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်မယ်လို့ဆော်ဒီအာရေဗျာကကတိပေးထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဆော်ဒီနိုင်ငံခြားရေးဝန်ကြီးအက်ဒယ်အယ်ဂျူဘီယန်နဲ့ဘာရီမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမက်ဒစ်ကအဲ့လိုပြောတာပါ။ဆွေးနွေးပွဲပြီးမှာဝန်ကြီးမက်ဒစ်ကပွင့်လင်းမြင်သာမှုရှိဖို့ပြီးပြည့်စုံတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့ဆွေးနွေးပါတယ်။ဝန်ကြီးဂျူဘီယန်ကလည်းဘာမှချွင်းချက်မထားဘဲလုံးဝသဘောတူပါတယ်လို့သတင်းနောက်တွေကိုပြောပါတယ်။ဒီလူသားမှုကြောင့်ဒေသတွင်မတည်မငြိမ်ဖြစ်သွားစေနိုင်တယ်ဆိုတော့ဆော်ဒီအာနာပိုင်လေးကိုသူသတိပေးခဲ့တယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်။အသက်59နှစ်အရွယ်ဆော်ဒီတရင်တော်ခါရှူဂီဟာဆော်ဒီနိုင်ငံမှာဩဇာကြီးလာတဲ့အင်ရှစ်မင်းသားမိုဟာမက်ဘင်ဆော်မန်ကိုဝေဖန်ပြောဆိုလို့ရှိသူဖြစ်ပြီး2019ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုကိုထွက်လာပြီးတော့နေထိုင်နေခဲ့တာပါ။တူရကီနိုင်ငံသူဇနီးလောင်းနဲ့လက်ထပ်ဖို့လိုအပ်တဲ့ဆော်ဝဲစရန်တွေယူဖို့အတွက်အော်တိုဘလာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးမြို့ဆော်ဒီကောင်စစ်ရုံးနဲ့ဝင်သွားပြီးတဲ့နောက်အသက်ခံရတာပါ။အစောပိုင်းမှာဆော်ဒီအာရေဗျကလုံးဝငင်းဆန်နေပြီးတဲ့နောက်မှာကောက်စီယုံနဲ့မှာခရှော့ဂီတွေဆုံးသွားတယ်ဆိုတာကိုအတည်ပြုထုတ်ပြန်ပြီးစုံစမ်းစစ်ဆေးလာတာဖြစ်ပါတယ်
။ PA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညာလိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ဆိုင်ရာပူးပေါင်းအဖွဲ့ဟာအောက်တိုဘာ28ရက်တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်နေ့အင်္ဂါနေ့မှာတော့စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချို့ဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ဥရောပသမဂ္ဂကနေဆုံးဖြတ်ဖို့ရှိနေတာပါဥရောပသမဂ္ဂနိုင်ငံတကာရေးရနဲ့ကုန်သွယ်ရေးပူးပေါင်းအဖွဲ့ကအခုလာရောက်တဲ့မြန်မာအခီးစဉ်အတွင်းသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးချိန်မှာဒီကိစ္စကိုဆုံးဖြတ်နိုင်တယ်လို့ EU တာဝန်ရှိသူတွေဘက်ကပြောဆိုထားတာဖြစ်ပါတယ်မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုမရုပ်သိမ်းဖို့အတွက်ဥရောပသမဂ္ဂကိုမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကနေတောင်းဆိုထားတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်က VOA ကိုပြောပါတယ်တကယ်လို့ EU ဘက်ကဒါကိုရုပ်သိမ်းလိုက်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်ကိုသာမကအထက်ချုပ်အလုပ်သမား၄သိန်းလောက်ကိုပါထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဆိုင်ဥရောပသမဂ္ဂအသံမှတ်ကြီးခရစ်စတင်းစမစ်ကတော့မြန်မာနိုင်ငံပေါ်မှာပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကို EU ဥရောပသမဂ္ဂဘက်ကရုပ်သိမ်းမယ်မရုပ်သိမ်းဘူးဆိုတာဟာဆုံးဖြတ်ချက်တော့တစုံတရာမှမချရသေးတယ်လို့ရှောင်လွှဲနိုင်တဲ့အခြေအနေဖြစ်ကြောင်းလည်းမကြသေးခင်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်အထက်ချုပ်လုပ်ငန်းမှာအလုပ်သမား၄သိန်းဝန်းကျင်ရှိပြီး60ရာနှုန်းကျော်အမျိုးသမီးတွေပါ2003ခုအရေးယူတန်းခတ်မှုခံရပြီးနောက်ပိုင်းဒီလုပ်ငန်းဟာအတော့ကျဆင်းသွားခဲ့တာဖြစ်ပြီးအခုမှပြန်ပြေးနယ်လန်ထူစားအခြေအနေဖြစ်ပါတယ
်ဒီလူလင်္ကာနိုင်ငံမှာသမ္မတကအရင်ဝန်ကြီးချုပ်ကိုထုတ်ပြလိုက်ပြီးဝန်ကြီးချုပ်တည်ခံထားလိုက်ပြီးတဲ့နောက်နိုင်ငံရေးအကြတဲ့နဲ့ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကတော့ကိုလံဘိုမြို့တော်မှာတနပ်ပစ်ခတ်မှုအတွင်းလူ3ယောက်ထဏ်ရန်ရောက်သွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်သမ္မတမာသရီပါလာစီရီစီနာကိုထောက်ခံသူတွေကလောင်စာစီဆိုင်ရာဝန်ကြီးအာဂျူနာရနာတွန်ကာကိုဝိုင်းပြီးချင်းချောက်ကြတဲ့အတွက်ဝန်ကြီးရဲ့ကိုယ်ရံတော်တွေကတနက်နေ့ပြစ်တားစီတာမှာ၃ဦးတန်ရရသွားတာပါဝန်ကြီးရနာတွန်ကာဟာဖြုတ်ချခံရတဲ့ဝန်ကြီးချုပ်ရာနီဝီခရမစင်ကီကိုအခိုင်အမာထောက်ခံသူတူဖြစ်ပါတယ်သမ္မတရနာတွန်ကာကဝန်ကြီးချုပ်ဝီခရမစင်ကီကိုတောက်ကြနေမှာဖြုတ်လိုက်ပြီးချင်းကလေးကဆိုရင်တနင်္လာနေ့ကတနက်ပြစ်ခတ်မှုဖြစ်ရဟာပထမဆုံးပြင်းထန်တဲ့ရုံးဝန်းစံခတ်အခြေအနေဖြစ်ပါတယ်
England Premier League Leicester City ဘောလုံးအသင်းပန်ရှင်ထိုင်းဘီလီယနာတထေးကြီးဗီချိုင်စရီဝတ်နာနပရာဘာဟာစနေနေ့ကအရင်ရဟတ်ရင်ပြတ်ကြရမှာကွယ်လွန်သွားတဲ့အကြောင်းဘောလုံးအသင်းကတနင်္ဂနွေနေ့မှာတရားဝင်ထုတ်ပြန်ကြေညာပါတယ်သူနဲ့တူရဟတ်ရင်ပေါ်မှာလိုက်ပါသွားသူကြံလေးဦးစလုံးလည်းကွယ်လွန်သွားတယ်လို့ထုတ်ပြန်ကြမှာဖော်ပြပါတယ်စနေနေ့ Leicester City နဲ့ Hadas Fieldo King Power Queen နဲ့မှာကစားပြီးတဲ့နောက်မှာ Mr. Wichai လေရဟရင်နဲ့ပြန်တဲ့အချိန်မှာရဟရင်ပြန်တက်ပြီးတိတ်မကြခင်မှာပဲဘောလုံးခွင်းအနည်းကကားရထားရနေမှာရဟရင်ပြတ်ကျပြီးတော့မိလောင်သွားတာဖြစ်ပါတယ်အသက်60ရွယ်ဘောလုံးအသင်းပန်ချန် Wichai ဟာ၄ဦးနဲ့လေးဦးဟာရဟတ်ရင်ပေါ်မှာလိုက်ပါသွားတာဖြစ်ပြီး9စလုံးတည်ဆုံးခဲ့ကြောင်းနဲ့ကျန်းရသူမိသားစုဝင်တွေအတွက်ဝမ်းနဲ့ကြေကွေးရကြောင်းအသင်းရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မစ္စတာဝီချိုင်းအတွက်အောက်မေပွဲအခမ်းအနားကိုအောက်တိုဘာ30အင်္ဂါနေ့မှာ King Power အားကစားရုံထဲမှာ7:00 မှာကျင်းပမှာဖြစ်ပါတယ် England Premier League ဖလားပွဲရဲ့အင်္ဂါနေ့ပွဲစဉ်နှစ်ခုကိုတော့ရွှေ့ဆိုင်ထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်စနေနေ့ညရဟတ်ရင်ပြတ်ကျရာနေရာကို Leicestershire ရဲ့ရေအရှိ Midlands အရက်ကအရေးပေါ်လူနာတင်ဌာနနဲ့ Leicestershire မိသားနဲ့ကယ်ဆယ်ဖော်ရီအားလုံးရောက်ရှိလာပြီးတုံ့ပြန်ဆောင်ရွက်ပေးခဲ့တယ်လို့ဖြစ်ပေါ်တဲ့အကြောင်းရင်းသိရဖို့ AAIP လေကြောင်းမတော်တဆဖြစ်မှုဆိုင်ရာစုံစမ်းရေးဌာနကဥဆောင်ပြီးတော့ဆက်လက်စုံစမ်းနေပါတယ်
England Premier League ပွဲစဉ်တစ်ဆက်ကိုတနင်္လာနေ့ကဆက်ကစားကြတာမှာ Chelsea က Burnley ကိုအဝေးခွင့်မှာ 4-0 ပြန်နိုင်ရပြီး Manchester United က Everton ကိုအိမ်ခွင့်မှာ 2-0 နဲ့နိုင်ရပါတယ်။ Old Trafford ခွင့်မှာကန်တဲ့ Manchester United ပွဲကိုထိုင်းနိုင်ငံကြောက်ကူထဲမှာပိတ်မိနေခဲ့ပြီးပြန်ကဲထုတ်ထားတဲ့တောဝက်ဘောလုံးသင်းကထိုင်းကျောင်းသားလေးတွေလည်းသွားကြည့်ခွင့်ရကြပါတယ်။တနင်္လာနေ့ကပဲကစားတဲ့ Crystal Palace နဲ့ Arsenal ပွဲကတော့တစ်ဖက် 2-0 စီနဲ့တည်ရကြပါတယ်။ပွဲစဉ်တစ်ဆက်ကိုကစားဖို့နောက်ဆုံးကြံတဲ့ Spurs နဲ့ Man City ပွဲကတော့တနင်္လာနေ့မှာကစားကြပါမယ်ခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတော့ပါအခုရင်းဆုံးတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ကြပါမယ်ထိုင်းနိုင်ငံမှာမူရစ်စီဝါနှိမ်နှင်းရေးစီမံချက်ချပြီးတော့လှုပ်ဆောင်နေတာကြောင့်နိုင်ငံအတွင်းခိုးသွင်းလာနေတဲ့မူရစ်စီဝါအမျိုးမျိုးကိုအရေးအတွက်မြောက်များစွာဆက်တိုက်ဖမ်းဆီးမိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအယုဒ္ဓယာပြည်နယ်ထဲမှာကာလာပေါင်စည်အမေရိကန်ဒေါ်လာ66တန်းကျော်တန်ဖိုးရှိတဲ့မူရစ်စီဝါတွေဖမ်းမိလိုက်ပါသေးတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေတဆင့်ဝင်ရောက်လာတာလို့ထိုင်းတာဝန်ရှိသူတွေကပြောတဲ့အဲ့ဒီမူရစ်စီဝါတွေဟာမြန်မာနိုင်ငံဝတီတာတောင်ပိုင်းကထုတ်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ် VOA ရဲ့ထိုင်းချီဆိုင်သတင်းတော့မအေးမှအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
၆ဘိန်းကားကြီးနဲ့အပြည့်တင်လာတဲ့မူရစ်စီဝါတွေကိုထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ထဲမှာဖမ်းမိခဲ့တဲ့အကြောင်းအော်တိုဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ခလက်ကီရဲ့စီရီဘူရာခန်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
။ခရီးဘုံကြောင်ကောင်ที่เราจับได้ทางการ700กิโลยาไอ700กิโลกรัม
ဒီမူရစ်ဆေးဝါးတွေဟာအရင်အယုဒ္ဓယာမှာဖမ်းမိခဲ့တဲ့ ice လို့ခေါ်တဲ့မူရစ်ဆေးကီလို900မီတာနဲ့ဆက်ဆက်နေတဲ့အကြောင်းစတင်ပြောဆိုခဲ့ပြီးအခုမိတဲ့စိတ်ကြွဆေးပြားအရေးအတွက်ဟာ10တန်း3သိန်း3000ice kilo 100နဲ့တခြားမူရစ်ဆေးပါဝင်ကာလတန်ဖိုးဘတ်တန်ပေါင်း 2200 တန်ဖိုးရှိတဲ့မူရစ်ဆေးဝါးတွေဖမ်းမိခဲ့တာလို့ဆိုပါတယ်မူရစ်ဆေးတွေဟာ93လုံးတစ်စိတ် Y1 တစ်စိတ်တွေရိုက်နှိပ်ထားပြီးဒီစိတ်ကြွဆေးတွေဟာတောင်ပိုင်းဝါလူမျိုးစုတွေထိန်းချုပ်ထားတဲ့မြေကနေလာတာဖြစ်တယ်လို့အဲ့ဒီကနေထိုင်းတောင်ပေါ်တိုင်းရင်းသားတွေကတည်ဆောင်လာပြီးထိုင်းနိုင်ငံအတွင်းပိုင်းကိုဝင်ရောက်လာတာလို့လဲဆိုပါတယ်အဓိကကတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေဝင်ရောက်လာတဲ့အကြောင်းကိုပြောသွားပါတယ်မူရစ်ဆေးဝါးတွေကိုလမ်းပန်းပီနယ်လိုင်စင်နံပါတ်ပါတဲ့ကုန်တင်ကားအဖြူအောင်ကြီးထဲမှာတည်ဆောင်လာတာဖြစ်ပြီးအယုဒ္ဓယာပြည်နယ်ထဲမှာအော်တိုဘာလ28ရက်နေ့ညကဖမ်းမိခဲ့တာပါအသက်32နှစ်အရွယ်မောက်သူထိုင်းနိုင်ငံသား98ရဲ့ဝန်ခံချက်မှာတော့သူဟာချင်းရိုင်ဒေသမှာနေထိုင်နေတဲ့တောင်ပေါ်တိုင်းရင်းသားတွေစီကနေအချင်းကိုဘတ်ငွေ2000ခွဲနဲ့အခချင်းငွေယူပြီးတဲဆောင်ပေးနေတာလို့ဆိုပါတယ်ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီလောက်များတဲ့မူရစ်ဆေးဝါးတွေကိုအခချင်းငွေနည်းနည်းပပယူပြီးတဲဆောင်ပေးတာမဖြစ်နိုင်ကြောင်းသုံးသပ်ခဲ့ပြီးတရခန်ကားမောင်းသူဟာကိုပိုင်ကုန်တင်ကားကြီးတွေပိုင်ဆိုင်တာတွေကိုစစ်ဆေးတွေ့ရှိရတဲ့အတွက်တရခန်ရဲ့ပိုင်ဆိုင်မှုတွေကိုအားလုံးစစ်ဆေးပြီးသိမ်းဆည်းသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ရဲဘော်ချုပ်ကြီးခလန်ကီရဲ့ပြောဆိုသွားတာကတော့အခုလိုဖမ်းဆီးနိုင်ခဲ့တာဟာမူရစ်ဆေးဝါးဘေးကပ်စိုးကြီးကိုအပြတ်နိုင်နေမယ်ဆိုပြီးချမှတ်ထားတဲ့ထိုင်းဆိုရရဲ့မူဝါဒအတိုင်းဆက်လက်လှုပ်ဆောင်နေတာဖြစ်တဲ့အကြောင်းမိမိတို့ရဲတပ်ဖွဲ့အနေနဲ့လည်းပြတ်သားတဲ့ဥပဒေတွေချမှတ်ပြီးဆက်လက်စုံစမ်းဖော်ထုတ်သွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစ်ဆေးဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားအလုံးကြီးတန်ပေါင်း260ကျော်ရှိသွားပြီဖြစ်ပါတယ်ရှင်
မအေးမှာသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်ပြီးတော့တင်ပြပေးမှာကတော့မြမအေးစုနေကမှဖြစ်ပါတယ်နိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိတဲ့ဂျာပြတ်ရွေးကောက်ပွဲဟာ2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေပေါ်လူလူထောက်ခံမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်ကြပါတယ် လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်လူလူရဲ့သဘောထားကိုလည်းစစ်တမ်းကောက်ယူတာလို့လည်းယူဆနိုင်တယ်လို့ကိုယ်စားလှယ်လောင်းတွေကိုဘလို့ရွေးချယ်ကြသလဲဆိုတဲ့စံသတ်မှတ်ချက်တွေနဲ့တိုင်းတာနိုင်မှာဖြစ်တယ်လို့ဆိုကြပါတယ်။လူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပြည်သူပါတီဒုတိယခေါင်းဆောင်ဖြစ်တဲ့ဦးရဲနိုင်အောင်တို့နဲ့ကိုသိန်းတိုက်ဦးတွေ့ဆုံမေးမြန်းထားတာကိုနားဆင်နေပါပြီခင်ဗျာ။
ဟုတ်ကဲ့ဒီလိုမျိုးဝင်ပြီးတဲ့ဒီပေါင်းဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူ့ပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်တွေ့ဆုံမေးမြန်းခွင့်ပေးတာကျေးဇူးတင်ပါတယ်အခုကျွန်တော်တို့တွေ့ဆုံမေးမြန်းတဲ့အချိန်ကလည်းနိုဝင်ဘာလ3ရက်နေ့ဒီဂျာပြတ်ရွေးကောက်ပွဲတွေကျင်းပတော်မယ့်အချိန်မြန်မာနိုင်ငံမှာဒီလစ်လက်နေရာ73နေရာအတွက်လွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားပါတီတွေနောက်တခြားနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေစုစုပေါင်း60ကျော်69ရောက်ရှင်ပြိုင်တော့မယ့်အခြေအနေပေါ့နော်ဒီအခြေအနေမျိုးနဲ့တိုက်ဆိုင်တော့ဥအောင်မိုးစောကိုပထမဆုံးစမေးခြင်းပါတယ်ဒီဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းသစ်ဒီမိုကရက်တစ်ပါတီအနေနဲ့ဘာတွေပြင်ဆင်ထားပါသလဲဘယ်နေရာမှာဝင်ရောက်ရွေးချယ်ဖို့စီစဉ်ထားပါလဲခင်ဗျ
ကျွန်တော်တို့တော့ဟိုတနေရာပဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ကျွန်တော်တို့အဓိကတော့မြင်းကြမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာပေါ့အဲ့နေရာမှာကျွန်တော်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်2015ဒီကောက်ပွဲတော့လည်းမြင်းကြမှာတခ
ါ
ဆင်တန်ခဲ့ဘူးလေနော်ဒါဒုတိယအကြိမ်ပေါ့နော်ပြည်သူ့ပါတီကတော့ဥက္ကကိုကြီးတို့အဲမကြသေးခင်တော့အဲစပြီးတော့ဒီထောင်တရားဝင်မှတ်ပုံတင်နေတဲ့ပါတီပါဒီဂျာပြတ်ရွေးကောက်ပွဲမှာရောပြည်သူ့ပါတီအနေနဲ့ဘယ်လိုကြိုတင်ပြင်ဆင်တာမျိုးတွေရှိပါလဲခင်ဗျ
တကယ်တမ်းပြောရင်ကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကတော့ပြည်သူ့ပါတီရဲ့ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ကဝေခွင့်မရှိဘာလို့ဆိုကျွန်တော်တို့မှတ်ပုံတင်ခွင့်ကြတဲ့အချိန်မှာကိုယ်စားလှယ်လောင်းတင်သွင်းရမယ်နောက်ဆုံးတတ်မှတ်ချက်ကိုနောက်ဆုံးရက်တတ်မှတ်ချက်ကိုကျော်သွားပြီအဲ့ဒါကြောင့်ကျွန်တော်တို့ကသို့တော့ဒီဂျာဖြတ်ရွေးကောက်ပွဲဒီ2020မတိုင်ခင်နောက်ဆုံးလုပ်တဲ့ဂျာဖြတ်ရွေးကောက်ပွဲဖြစ်ဖို့ပြားတဲ့အတွက်ကျွန်တော်တို့ပါတီအနေနဲ့ရွေးကောက်ပွဲအတွေ့အကြုံတွေရအောင်နောက်ရည်ရွယ်ချက်တစ်ခုကတော့ဒေသကိုကိုစားပြုတဲ့เนาะအထူးသဖြင့်လူငယ်ပေါ့ဒီလိုကိုယ်စားလှယ်မျိုးတွေရှိရဆိုရင်ဒါဒီလိုကိုယ်စားလှယ်မျိုးတွေအားပေးမယ်ဆိုတဲ့မူဝါဒလည်းရှိတယ်တော့ဒီမူဝါဒနဲ့အညီကျွန်တော်တို့ဒီမင်းဘူးတိုင်းဒေသကြီးအမှတ်1မဲဆန္ဒနယ်မှာတင့်တော်တဲ့ကိုသိန်းထက်ဝေဆိုတဲ့လူငယ်တယောက်တွေ့တဲ့အတွေ့ဒါသူကတတိပုဂ္ဂလအနေနဲ့ဝင်နေဆိုတော့ကျွန်တော်သိရတဲ့အတွေ့ဒီတတိပုဂ္ဂလကိုယ်စားလှယ်ဦးသိန်းထက်ဝေရဲ့အောင်နိုင်ရေးကိုကျွန်တော်တို့ပါတီကနေပြီးတော့ဝိုင်းရံအားပေးနေပါတ
ယ်ဟိုနိုင်ငံရေးအရာဒါတော့ဟိုဗဂရီအစီတရားပေါ့လေ NLD ပြည်သားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ပေါ်မှာလူတွေရဲ့ထောက်ခံမှုဟိုအရင်ရွေးကောက်ပွဲတွေမှာလည်းအပြည့်အဝရှိခဲ့တာသူတို့ထောက်ခံမှုတွေပြခဲ့တာတွေရှိပါတယ်အဲ့တော့ဒီကိုသက်ဆိုင်ရာရွေးကောက်ပွဲဝင်တဲ့နေမြေတွေမှာလူစုကရောတကယ်တမ်းကိုပါတီကိုမဲဆန္ဒပေးနိုင်တဲ့အနေအထားမျိုးတွေတွေ့ရပါသားခင်ဗျ။ဟ
ိုကျွန်တော်တို့တလားကြော်ကြော်နှစ်လလောက်ပေါ့နော်ကျွန်တော်တို့ကမ်ပိန်းလုပ်ပြီးတဲ့အခါကျတော့ကျွန်တော်တို့နဲ့ပတ်သက်လို့ဒီမြို့ပေါ်လူစုရဲ့အတန်နဲ့လူစုရဲ့အတန်ကကျွန်တော်တို့နဲ့ပတ်သက်လို့စိတ်ဝင်စားမှုအများများလာလို့ပြောလို့ရတယ်။အဲ့မှာကျွန်တော်တင်အချက်နှစ်ချက်သုံးချက်ရှိရလို့ကျွန်တော်တင်တယ်ဒီတစ်ချက်က2015ပြီးကြရအခုချိန်ထိ3နှစ်နီးပါးပေါ့အဲ့ဒေတာမှာရှိတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ performance အဲ့ဒါကိုသူတို့ဒေတာလူလူကအသိဆုံးပဲဒါတစ်ခုပေါ့ဒုတိယတစ်ခုကဘာလဲဆိုကျွန်တော်တို့ရှင်ပြိုင်နဲ့ကျွန်တော်တို့ကိုယ်စားလှယ်နောက်ကျွန်တော်တို့ကိုယ်စားလှယ်ရဲ့ team ပေါ့ဒီ team ကဒီဒေတာအပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘယ်လောက်အထိထက်ထဲဝင်လုပ်ခဲ့တယ်လဲဘယ်လောက်သူတို့ဒေတာရဲ့လူလူအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စူးစမ်းခဲ့တယ်လဲဆိုတော့အဲ့ဒေတာလူလူကအသိဆုံးပဲ
ဟိုသက်ဆိုင်ရာကိုယ်စားလှယ်ရဲ့ဒီဒေတာအပေါ်မှာဘယ်လောက်ထိလွန်မိုးနိုင်လဲသူ့ရဲ့ဩဇာရှိမှုပေါ့နော်ဦးရနေအောင်ဘယ်လိုသုံးသပ်ပါလဲခင်ဗျဦးရနေအောင်လို့
စိတ်ဝင်စားစရာကောင်းတာတော့ကိုအောင်မိုးစိုးတို့ရဲ့ဒီလူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အနေထားနဲ့ကျွန်တော်တို့ဝိုင်းရံအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်အနေထားလေးတူတာလေးရှိနံပါတ်1အချက်လူငယ်ဖြစ်တယ်နံပါတ်2အချက်သူကဒီဒေတာရဲ့အကျိုးအတွက်ကိုပရာဟိတလုပ်ငန်းတွေဆောင်ရွက်ခဲ့အဲ့တော့ဒီဒေတာကဒီလူငယ်အပေါ်မှာကောင်းကောင်းအတိမတ်ပြုတယ်လူငယ်ဖြစ်တော်ညာလေလေးစားတယ်เนาะအဲ့တော့သူအတိုင်းဝိုင်းလေးကရှိထားပြီးသားဖြစ်တဲ့အတွက်လူတို့ရဲ့ဒီကိုယ်စားလှယ်နဲ့ပတ်သက်မဲဆွယ်စည်းရုံးဟောပြောမှုအပေါ်တုံ့ပြန်ချက်တည်အရန်အားကောင်းတယ
်ဟိုရုပ်ောက်ဝင်နိုင်တယ်မနိုင်ဘူးဆိုတော့ဦးရနေအောင်ပြောသလိုပဲရုပ်ောက်ဝင်မှာအဖြေထွက်မယ်ဒါပေမဲ့ယူကော့ပွဲမှာနိုင်ခဲ့သည်ထားအောင်တော့ကျွန်တော်တို့ကပြည်တော်စုလွတ်တော်အတွင်းမှာ ဒီနယ်လွတ်တော်တွေအတွင်းမှာအပြောင်းလဲတွေဖြစ်လာလို့ဆိုလို့ရှိရင်ပါတီရဲ့အတန်ပါတီရဲ့ကိုယ်စားလှယ်လောင်းတွေလိုပါတယ်အခုကမြေဆန်ခမ်းပြူသဘောမျိုးဟိုမှာတဦးတယောက်ကိုယ်စားလှယ်လောင်းတယောက်စီပဲထည့်ပြီးတော့ရှင်ပြန်ရတာမျိုးဆိုတော့အနိုင်ရခဲ့ရင်ရောတကယ်တမ်းနိုင်ငံရေးပါတီကြီးတွေကြားမှာကိုယ်ပါတီရဲ့အတန်လွှမ်းမိုးနိုင်မှုထျောက်နိုင်မှုရှိပါမှာခင်ဗျ
ာ။မှကျွန်တော်တို့အနေနဲ့ဆိုရင်တော့ကျွန်တော်တို့ရည်ရွယ်တာပေါ့နော်။ကျွန်တော်တို့ရည်ရွယ်တာကတော့ဟုတ်ပြီကျွန်တော်တို့ဒီရွေးကောက်ပွဲမှာကျွန်တော်တို့နိုင်ခဲ့ရင်ကျွန်တော်တို့တနေရာရမှာပြည်သူလွတ်တော်ကြီး။အနိုင်ဆုံးအဆင့်ဒီမြင်းချံနယ်မှာရှိတဲ့တရားမမျှတမှုတွေပေါ့နော်။ဟိုစီဝင်လို့ကိစ္စမျိုးတွေကဟိုတချို့လို့ကပွင့်လင်းမြင်သာမှုမရှိတဲ့ဟာတွေတချို့ဟိုပေါ့ power abuse လုပ်နေတဲ့ကိစ္စမျိုးတွေနယ်တွေမှာခုနလိုဟိုကျေးလက်ပြည်သူတွေခံစားနေရတဲ့ဒုက္ခမျိုးတွေဒီဟာတွေကိုတည်တည်ချာချာ focus ထားပြီးတော့တစုံတရာတော့ထိန်းချိနိုင်လိမ့်မယ်လို့ထင်တယ်။ဟုတ်တယ်တစ်ခုလုံးအပြောင်းလဲကိစ္စလွတ်တော်တဲမှာကိုတယောက်တည်းတော့ပြောဖို့ဆိုဖို့နည်းနည်းခက်လိမ့်မယ်။သို့တော့အနိုင်ဆုံးအဆင့်တော့မေကွန်းတော့ထုံနိုင်လိမ့်မယ်။ဟိုကျွန်တော်တို့ပို့ပြီးတော့အာယုံထားတာကဒီမြင်းကြံတဲမှာတစုံတရာနော်လယ်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်အလုပ်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်စေုံစေကန်းကိစ္စတွေပဲဖြစ်ဖြစ်နော်အာနာပိုင်းနေ abuse လုပ်တဲ့ကိစ္စတွေပဲဖြစ်ဖြစ်ဒီကိစ္စတွေမှာတစုံတရာတရားမျှတတဖြစ်လာဖို့အတွက်ကိုဒီလွှတ်တော်ကိုယ်စားလှယ်ကမရှိပြီးသားဦးနော်ဥပဒေစီမင်းစည်းကမ်းနေနဲ့အညီထိန်းညှိနိုင်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဒါဆိုရင်ကျွန်တော်2020အတွက်ကျွန်တော်ကျင်းသေးပေါ့ဟုတ်ဒီနေ့မှာကျွန်တော်၄နေရာရှင်၄နေရာကိုကျွန်တော်ဝင်ပြိုင်လို့ရမယ်အနေထားဖြစ်တယ်ဒါကကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဂျီလူပါတီရဲ့အတန်အနေနဲ့ရောတကယ်လို့ဒီကိုယ်စားလှယ်လောင်းတယောက်တည်းနဲ့လွှမ်းမိုးနိုင်မှမလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ချက်မျိုးထားပါလဲခင်ဗျ
တကယ်တမ်းပြောရရင်ကျွန်တော်တို့ရဲ့ယူမှန်းချက်ကရေဘူးအားအဖြစ်အဲဒါကျွန်တော်တို့ကဒါမစ်တန်းပေါ့ဒါဒီ NLD အစိုးရရဲ့ဂျာကာလာမှာရွေးကောက်ပွဲလုပ်တဲ့အတွက်စောစောကလည်းကိုအောင်မိုးစောပြောသားတယ်ဒီရွေးကောက်ပွဲမှာလူထုကလက်ရှိအစိုးရရဲ့စမ်းဆောင်မှုအပေါ်နော်ခေါင်းဆောင်မှုအပေါ်ဘလို့ထင်ဟတ်တယ်လေဒါလည်းတစ်ချက်ပါဒါအချက်တစ်ချက်ပေါ့နောက်တစ်ချက်ကကျွန်တော်တို့လူလူကြားမှာပြောဆိုဆွေးနွေးနေရရှိရယ်တခုကဘာလဲဆိုတော့ဒီအရေးကြီးရဲ့အချက်ကဘာလဲဆိုတော့တကယ်သာကိုယ်စားလှယ်လောင်းတယောက်တည်းတကယ်လည်းအရေးချင်းရှိရယ်သူ့ရဲ့ data ကိုလည်းအကျိုးပြုနိုင်တယ် data အနေနဲ့တိုင်းပြည်ကိုလည်းအကျိုးပြုနိုင်တယ်ဆိုရင်လူလူကမဲပေးမလားမပေးဘူးလားဆိုပြောကျင်တဲ့ဘောက NLD ကိုကြော်လွင်ပြီးတော့ဒီလိုကိုယ်စားလှယ်မျိုးကိုလူထုကမဲပေးမလားမပေးဘူးလားဆိုတာကျွန်တော်တို့ကအချင်းချင်းပြောဆိုနေရရှိတယ်အဲ့ဒါနဲ့ပတ်သက်ရင်အယူအဆတချို့ကလည်းပေးမယ်ပြောတယ်တချို့ကလည်းမပေးဘူးပြောတယ်သို့တော့ကျွန်တော်တို့မှာဘယ်ဘက်ကမှအထောက်အထားမရှိဘူးအခုကျွန်တော်တို့ရွေးကောက်ပွဲဝင်လိုက်တဲ့အတွေ့ဒီလိုအငင်းပွားမှုနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအဖြေတစ်ခုထွက်လာဆိုတာတကယ်သာကိုယ်စားလှယ်လောင်းတယောက်တည်းဒေသကိုလည်းအကျိုးပြုတယ်အမှန်တကယ်လည်းကိုစားပြုတယ်ဆိုရင်မဲပေးမယ်ဆိုရင်လူတို့ရဲ့ဘလို့မဲပေးမယ်ဆိုရဲလူတို့ရဲ့ဆုံးဖြတ်ပုံကအပြောင်းလဲဖြစ်သွားပြီဆိုတဲ့အခါကိုညွန်ပြနေတဲ့အတွက်ကျွန်တော်တို့က2020အလားအလားပြည်သူလူထုကဘလို့မဲပေးမယ်ဆိုရဲအလားအလားကိုကျွန်တော်တို့မှန်းလို့ရအဲ့တော့ကျွန်တော်တို့ကအဓိကဒါကိုလည်းသိချင်တယ်နော်အဓိကလူထုကဒီဒူဒူကကိုစလေလောင်းတွေကိုရွေးတဲ့အခါမှာဘလူဆန်ပေတန်နေနဲ့ရွေးမလဲဆိုတာကိုဒီရွေးကောက်ပွဲကတစ်ချက်ပြနိုင်တယ်နောက်တစ်ချက်ကလက်ရှိအစိုးရရဲ့ performance နဲ့ပတ်သက်လို့ဒူဒူကဘလူနော်ဘလူဆုံးဖြတ်တယ်ဘလူသုံးသက်တယ်ဆိုလေဖော်ပြမယ်လို့ကျွန်တော်အဲ့လိုပဲယူဆ
အဲ့တော့ဒီမဲဆွယ်စည်းရုံးတာနေနဲ့ပတ်သက်လို့ဟိုနိုင်ငံရေးပါတီကြီးတွေနောက်ဒီအခြေကျနေတဲ့နိုင်ငံရေးပါတီကြီးတွေငွေအားလူအားသုံးနိုင်တဲ့ပါတီကြီးတွေနဲ့ရှင်ပြိုင်တဲ့အခါမှာညံ့ညတတ်တာကိုယ်ကလုတ်ပိုင်ခွင့်ရပါရဲ့လားခင်ဗျ။ဟ
ိုအခြေခံအားဖြင့်တော့လုတ်ပိုင်ခွင့်ရတယ်လို့ပြောရမယ်။ဒါပေမဲ့ခုနကလိုငွေကြေးပါညာဆိုတော့ကျွန်တော်တို့ပေါ်မှာမူတည်ရပေါ့။ဟုတ်ကဲ့။ဒါကတော့ကျွန်တော်တို့ကတော့အားနေတာပဲ။ငွေကြေးပါညာအရင်မြေကတော့သို့တော်လည်းပဲတကယ်ကျွန်တော်တို့တစ်လကျော်နှစ်လနီးပါးလုတ်တဲ့အခါကျတော့ဒီတစ်လနှစ်လလောက်အတွင်းမှာကျွန်တော်ငကူကအဲ့လောက်ထိမျှော်မှန်းမတားဘူး။ဒီကျွန်တော်မြင်းချံဆိုလို့ရှိရင်ကျွေရအောင်စုဟိုအားလုံးပေါင်း58အုပ်စုလာမသိရှိတယ်ကျေးပြပေါင်းတရားကျော်100 200နီးပါးရှိမယ်လို့ကျွန်တော်တင်တယ်ဆိုအဲ့လောက်ရှိတဲ့နယ်နောက်လို့ eligible voter တယ်မဲ့2,200ကျော်ရှိတယ်ဆိုအကြီးကြီးပဲဟုတ
်ကဲ့
ဆိုတော့အဲ့ဒီ data မှာဒီတလကျော်ကျော်အတွင်းမှာကျွန်တော်တို့ရုံ90လောက်ကျွန်တော်တို့ဖွင့်နိုင်တယ်ဒါဒီကျွန်တော်တို့ campaign လုပ်တဲ့ဟာအတွင်းမှာအဲ့ဒါတစ်ဖက်ကပါလူလူရဲ့စိတ်ဝင်စားမှုပေါ့နော် အဲ့ဒါကိုကျွန်တော်လည်းတော့တွေ့ရတယ်လူလူကကုနာလူကျင်းတဲ့ငကူဝန်ပါတီတခုလည်းပဲသူတို့စိတ်ဝင်စားတာဖြစ်တယ်ကျွန်တော်တေချာစီယုံရေးလုပ်တဲ့အခါကျတော့ကျွန်တော်တို့လည်းစိတ်ဝင်စားရတယ်ဆိုပြီးတော့အထူးသဖြင့်တော့ကျေးပါ90လောက်မှာကျွန်တော်ရကြီးဆိုင်ဘုတ်တွေတင်လိုက်တင်နိုင်လိုက်တယ်မျိုးပေါ်လူလူကလည်းတော်တော်လေးကိုစိတ်ဝင်တစားဖြစ်လာတယ်ဟိုဒီညမှာကျွန်တော်တခုပြောချင်တာကကုနာဟိုမေကုန်းနဲ့ဆက်ဆက်လို့ပေါ့နော်ဟို2020အတွက်တင်မဟုတ်ဘူးလက်ရှိနိုင်ငံရေးအခြေအနေပေါ့လက်ရှိအာဏာရပါတီလက်ရှိအစိုးရဒီအခြေအနေကိုတည်ချာချာကြီးတဲ့နယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်ပို့မယ်လည်းလည်းပြောချင်တယ်သူက very very arrogant ဗဲနိုင်ငံရေးပါတီနဲ့မှပူပေါင်းဆောင်ရွက်မှုမရှိသလိုဖြစ်တယ်နောက်တစ်ခုကသူများအတန်ကိုနားမထောင်သလိုဖြစ်တယ်အကယ်၍များဒီရွေးကောက်ပွဲမှာတခြားပါတီတွေကိုမဲလူလူကမဲပေးလိုက်တယ်ဆိုရင်သူတို့တတိထားရတော့မယ်ကျွန်တော်တော့အဲ့လိုပြောချင်တယ်အဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အရေးကြီးရလို့ကျွန်တော်ထင်တယ်တော့ကျွန်တော်အဲ့ဒါလေးဖြည့်ပြော
ဟုတ်မဲဆွဲစီယုံတဲ့အခါမှာဟောမြတ်မြတ်တတလောက်ခွင့်ရှိပါလားခင်ဗ
ျရှိတယ်ရှိတယ်လို့
ပြောရှိပါနော်ဘာမှဟိုကန့်သက
်ဘာညာလဲဟိုလူပုဂ္ဂိုလ်တွေဆိုတဲ့အခါကျတချို့ကြညစ်တာလည်းရှိတာပေါ့ဗျာ
ဟုတ်ကဲ့
ဆိုတော့ဒါမဲ့အာဏာပိုင်တွေကညစ်တာတို့ကော်မရှင်ကညစ်တာတို့အဲ့လိုမျိုးတော့မတွေ့ရသေးပါ
ဘူး။ဦးရဲနေအောင်လို့ဒီမဲဆွဲစီုံတဲ့အခါမှာအခက်အခဲတွေ
ပြဿနာမရှိပါဘ
ူး။အားလုံးကမြတ်မြတ်တတ
ရှိပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီမဲဆွဲစီုံမှုတွေကနေပြီးတော့လူတို့ကဘေးကျင်တဲ့သတင်းစကားပေါ့နော်။လူတို့ကဘေးကျင်တဲ့သတင်းစကားလို့ပြောမယ်ဆိုလို့ရှိရင်ဘာကိုအဓိကပြောမလဲ။ခုနအခက်အခဲတွေပဲလား
။ပြောရရင်တော့လူတို့ဒီသူတို့ရဲ့နေစဉ်ဘဝကိုဒီတက်ပိုကောင်းစေတဲ့အပြောင်းလဲမျိုးလိုလားတယ်ပြောရရင်လက်တွေ့လက်ထိအနေထားကိုသူတို့ခြေနဲ့အားရမှုမရှိဘူးသူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပိုကောင်းတဲ့အနေထားတရက်ရလတ်တရက်ကိုမျှော်လင့်နေရလို့ပြောနိုင်တယ်ဟုတ်ကဲ့
မြန်မာရေးစပနီကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတင်နာနေမနေ့ဖက်အစီအစဉ်လေးကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကတော့မနေ့ဖန်အင်္ဂါညတရက်လေးတိုင်းအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ
ရောရှိမြန်ခင်ဗျာမွန်ငယ်ရဲ့ထွေထွေကြားဖြတ်ရွက်ောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မြောက်တဲ့ရွေးကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါသလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေထားတွေကိုအခုလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလူတွေတို့ရဲ့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမေးလိုတဲ့မိကွန်ကိုရဲ့အမြင်အယူစတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရှင်တို့ကိုကျေးဇူးပါတယ
်နောက်ပိုင်းအင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလိုသူတွေVOA ကိုည9နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုမကြခင်ထုတ်လိမ့်မဲ့ဒုတိယပိုင်းနာရီဘွဲအစီအစဉ်မှာဆိုရင်တော့အပတ်စဉ်ခဏတွေကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတောတာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နိုင်ငံခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်နေပါပြီခင်ဗျာ VOA မြန်မာပိုင်းရဲ့အသံလွှင့်ချက်တွေကိုရေဒီယိုနဲ့ Facebook ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းမှာဆိုရင်တော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအခုရင်းဆုံးတော့မြမပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook တော်ရရှင်ကအားလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်တဲ့ဟုတ်ကဲ့ပါ Messenger ကရေးပို့လာတာအခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကိုဖြိုးဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့တော်ရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာဒီအရိုးကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမက်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်တဲ့ဟုတ်ကဲ့ပါကျမတို့ရေဒီယိုကနေတနေ့ကိုနှစ်ကြိမ်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ကြိမ်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။ website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောခြင်းပါတယ်။ကြော်ကြော်ဆိုတဲ့သောရရှင်ကတော့VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျွန်တော်တို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တပ်ပိုင်ဆိုတဲ့တော်ရရှင်က VOE သတင်းကိုကြိုက်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါတဲ့။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOA သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ကြနေဆိုတော့ကျမတို့သတင်းတချို့တစ်ဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ကြနေဆိုတော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီ Radio အစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းအမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးရေးလာတာပါ။ Okay ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့မဝါပါ။မဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိပ်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါမဝဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါတယ်နော်။သူလိုမျိုးကျမတို့စီကိုသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါတယ်နော်။ email လိပ်စာ bermes@voanews.com ကို email ရေးပို့နိုင်ပါတယ်။စလုံးမောင်က bermes@voanews.com ဖြစ်ပါတယ်ရှင်။ဒါမှမဟုတ်လည်းကျမတို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လည်းကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရာကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်။ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါ။ကျမပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပူပါတယ်နော်။ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာ။များများဆက်စားပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖတ်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ကျမတို့ website ပေါ်မှာလည်းအခုမီတာလိုင်းအသစ်တွေတင်ထားပေးပါတယ်။ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်းမီတာလိုင်းအသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်။အဲဒီသောရရှင်ကိုလည်းကျမတို့မီတာလိုင်းအသစ်တွေပြန်ပြီးတော့ပို့ထားပါတယ်။သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ VOE မြန်မာပိုင်းအင်တာနက် website လိပ်စာမှာမီတာလိုင်းများဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်း website လိပ်စာကတော့ voanews.com/burmese ဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်ပထမအဦးဆုံးရေစကြိုကရင်အောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘယ်လိုအနေအထားတွေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ
်ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာဒုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူးအထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနှီးမျိုးမျိုးဖြင့်စည်းရုံးလေးရှိကြပါတယ်။အဲ့ဒီလိုစည်းရုံးတဲ့အခါမှာဘဲပါတီဘဲအဖွဲ့အစည်းကိုအာမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နှီးဖြစ်တော်လည်းကောင်းစည်းရုံးလို့မရပါဘူး။အာဏာဖြင့်စည်းရုံးသောအခါခေါင်းဆောင်မြည်သူသည်ပြည်သူရင်ထဲမှလှက်လိုက်လဲလဲဆန္ဒဖြင့်တင်မြှောက်လိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းသူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစည်းရုံးလေးမရှိပါဘူး။မိမိလှုပ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လေးရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထရေးဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစည်းရုံးနိုင်မည်ဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီအားပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီတည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရထောက်ခံမှုရဖို့အတွက်အစိုးရတည့်ရဲ့အနေနဲ့ဘလို့စူးစမ်းလှုပ်ဆောင်ရမလဲဆိုတာကိုရေစကြိုကရင်းအောင်ဦးဆိုတဲ့သောရရှင်ရေးပြီးတော့အကြံပြုလာတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲနောက်ထပ်သောရရှင်တယောက်ကတော့သူတို့ဒေသကရေစကြိုရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွင့်ပွင့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝန်ကြီးကကတိပေးခဲ့တယ်တကယ်တမ်းဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြာခံကြပါတလဲအခြေအနေဘလို့ရှိမလဲဘာအခက်ခဲရှိတလဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြစ်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြက်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်သာမြင်သာရှိအောင်တင်ပြမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီသောရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ဒါနဲ့သောရရှင်နေကျွန်တော်တို့ VOE ကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့သောရရှင်ကတော့ဒီကျွန်တော်တို့သတင်းတွေတိဖြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါရရှင်
ဒီနေ့မနေ့ VOE American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုတ်သွားတာနားထောင်လဲရပါတယ်နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါသလားဗျာတမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူးသူတကာလိုရိုင်းပြတဲ့ဇာတ်ရီမတုံးလို့ပေမဲ့မျှတမှန်ကန်သောသတင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်
ဟုတ်ကဲ့ပါဒီသောရရှင်ကဒီမှာရတဲ့သတင်းအတိုင်းပဲတင်ပေးတာပါဆိုတော့သဘောကိုအတိတ်ပဲကောက်တာလွဲပုံရပါတယ်နော်ဒီမှာရရှိတဲ့သတင်းကိုတင်ပေးတယ်ဆိုတာကသူများပြောတဲ့သတင်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိတဲ့သတင်းဆိုတာကတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့သတင်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှသတင်းကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီသောရရှင်ပို့ပြီးတော့နားလည်အောင်
ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီတော့ရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပိုပရိုရှင်းလင်းအောင်ဆိုရင်တော့ကျွန်တော်တို့ဒီ VOA မြန်မာပိုင်းရောကျွန်းဝန်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပေးရပါတယ် သတင်းတော့ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော့ကရောဒီဘက်ကအေဒါရောကအနေဆုံးဒီမတူတဲ့သတင်းရင်းမြစ်နှစ်ခုကနေပြီးတော့အတီးပြုတ်နိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်လှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တူကုလသမဂ္ဂထုတ်ပြန်ချက်တူကို လူတွေကိုဆက်သွေးရတယ်အချင်းချင်းအပြာလန်ဆက်သွေးရတယ်လွယ်လည်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။ဟု
တ်ကဲ့ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြက်အဒီတာဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့ဒီဖြက်တင်ပြလဲဆိုတဲ့အခြေအနေကိုရှင်းပြသွားတာပါ။အခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လင်းလင်းစာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တေးတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာသချင်းလေးနဲ့ထုတ်လွှင့်ပြီးဖြောပြေးပေးခြင်းပါတယ်သူကကြောက်တကားမျိုးကဇေယမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်သူကမေဆွီတီဆိုထားတဲ့မောင်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့သချင်းလေးပါနော်မမလာဝင်းကိုစီယာမျိုးသူအတွက်တောင်းဆိုထားတဲ့တခြင်းလေးကိုသောရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။မေဆွေးရဲ့မောင်ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်
။မောင်အများပြောတဲ့သွေးခွဲစကားတွေလို့မောင်အသေးလေးကဆွေးမြေးပြီးယုံရင်မောင်တဖြည်းI'm not afraid to die.
ာဆယ်စုနှစ်ပေါင်းများစွာကြာပေမဲ့အခုချိန်ထိနားထဲမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာနောက်ပြီးတော့ Facebook စာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။တွေ့တွေ့ပြီးဝမ်းလဲလို့လာတယ်။မောအတူ
ဒါကတော့မအေးတန္တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ဖြစ်ပါတယ်။အငင်းပွားမှုပိုပြင်းထန်လာတဲ့ခွဲမထွက်ရနဲ့တခုတည်းသောတတ်မတော်ပြဿနာဘလို့ဖြေရှားရမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကျင်းပပြီးသွားတဲ့နေပြည်တော်ထိပ်သီးအစည်းအဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူအီမဲအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကိုစား KNU ကရင်လက်နက်ကင်အဖွဲ့ဥက္ကဋ္ဌစောမူတူစစ်ဖိုးတို့အဖွဲ့အမှားစကားပြောပါတယ်။အဲ့ဒီထဲမှာတချို့ဗိုလ်ချုပ်မူအီမဲအောင်လှိုင်ပြောတဲ့မိခွန်းဟာရှေလျားပြီးနောက်ပိုင်းအဲ့ဒီမိခွန်းနဲ့ပတ်သက်လို့လက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။တချုပ်ပါတွေပြောပြီးလက်နက်ကင်တိုင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်ကြသလဲဆိုတာကုရပတ်လေ့လာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အဖွင့်မိန်ကွန်းနဲ့မှာလက်တလောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တီထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်မိန်ကွန်းရဲ့ရှေ့ပိုင်းတနေရာမှာတချုပ်ကဒီနေ့ငြိမ်းချမ်းရေးညီလာခံမှာဆွေးနွေးရခန့်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်လက်နက်ကင်လမ်းစဉ်ကိုစွန့်ပြေးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတီထားရမှာကဒုတာဝင်အရေးသုံးပါဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြုကွဲရေးတိုင်းဒေသစည်းလုံးညီညွတ်မှုပြုကွဲရေးကိုဥတီတဲ့ကိစ္စတွေကိုမူလဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြေသည့်အစိပ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပုံမှန်30မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့စကရက်ဟာထာဝရငြိမ်းချမ်းရေးအတွက်အမှန်တကယ်လိုအပ်တဲ့စကရက်တစ်ခုအာမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တချို့ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့စကရက်ဟာဖွဲ့စည်းပုံမှာပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်စဉ်ကလေးကလည်းခွဲထွက်ရေးစကားမပြောဖို့ကနဦးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ကိုထည့်ရမယ်လို့ပြောလိုက်တာပါဒီစကရက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရက်ကိုဆွေးနွေးခြင်းနဲ့ဆိုရင်1949ဖွဲ့စည်းပုံအခြေခံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုလျှုပ်ထွေးတာပဲအဖက်တင်မယ်ဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမှမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်မယ်တရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆယ်အုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကိုပြောခဲ့ပါတယ်
။တခုတည်းသောတတ်မတော်ထားရှိရင်းနဲ့ပတ်သက်ပြီးတိုင်းသားတွေကိုတတ်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒီကုန်ပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့အမူအားဖြစ်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသာလက်နက်ကင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်ဗိုလ်ချုပ်ကြီးစောဂျော်နီကတက်မတော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်သမရရဲ့အောက်မှာပဲရှိရမယ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့သမရအောက်မှာမဟုတ်ဘူးဒေါ်ဆန်းစုကြည်အပေါ်နဲ့သမရတို့ရဲ့အပေါ်မှာရှိတယ်ဒီတော့ဒါဟာအာဏာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်။အာဏာရှင်စနစ်အောက်ကအစိုးရပါလီမန်မှာတက်မတော်ကိုယ်စားလှယ25ရာခိုင်နှုန်းရှိတာလေ။လူတိုင်းသိတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဘောင်ထဲမှာပဲစကားပြောနေတဲ့အစိုးရဖြစ်တယ်။တခုတည်းသောတက်မတော်ဆိုတာဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဒါဟာနောက်အနှစ်20တိုင်အောင်မဖြစ်နိုင်သေးဘူး။တခုတည်းသောတက်မတော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ဘဲငြိမ်းငြိမ်းရေးရတဲ့အချိန်မှသာစဉ်းစားသင့်တယ်။ဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဗမာတက်မတော်လည်းမဟုတ်၊ KNU တက်မတော်လည်းမဟုတ်၊ကချင်မွန်တက်မတော်လည်းမဟုတ်ပဲဖယ်ဒရယ်တက်မတော်ဖြစ်ရမယ်။ဒီအတွက်အချိန်မကျသေးဘူးဆိုတဲ့အထိပြောခဲ့တာပါ။အခုဖော်ပြခဲ့တာတွေဟာတက်ချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်အပါအဝင်သက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေတဲကအ ਨੇ အပါကောက်နှုတ်ထားတာပဲဖြစ်ပြီးတကယ့်လက်တွေ့ဒီထက်ပိုပါတယ်ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားဆယ်ပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပေါ်မှာပဲဖြစ်ပါတယ် NCA ရဲ့အခန်း1အခြေခံမူမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတိစောက်သွားရန်ဆိုပြီးပါပါတယ်။ဒီအထက်မှာခွဲမထွက်ရဆိုတဲ့ဇဂရက်ကိစ္စတီးတန့်ဖော်ပြထားတာမရှိလေတော့အဲ့ဒီဇဂရက်ဒါမှမဟုတ်အခြားဇဂရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ့်ကိစ္စဖြစ်ပါလိမ့်မယ်
။နောက်ပြဿနာတစ်ခုကတခုတည်းသောတမတော်ကိစ္စပါ။အခြေခံမူကားငယ်မှာတိုင်းသားလူမျိုးပေါင်းစုပူးပေါင်းပါဝင်သောပြည်တော်စုတပ်မတော်ဆိုင်ရာကိစ္စများကိုနိုင်ငံရေးတွဲဆုံဆွေးနွေးပွဲများတွင်ထည့်သွင်းဆွေးနွေးသားရန်ဆိုပြီးပါပါတယ်နိုင်ငံရေးလမ်းပြမြေပုံ9ချက်ကားငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနှင့်နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွဲ့ရများကိုလှုပ်ဆောင်ခြင်းဆိုပြီးပါပါတယ်လမ်းပြမြေပုံနောက်ဆုံးအဆင့်ဆက်လင်ကြမှပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်ခြင်းနှင့်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းလုပ်ငန်းစဉ်များအကောင့်ထဲပေါ်ဆောင်ရွက်ခြင်းဆိုပြီးဖော်ပြထားတာကြောင့်တခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ကြမလဲဆိုတာဆွေးတော့ဆွေးနွေးကြရမှာပဲဖြစ်ပါတယ်။နှစ်ဖက်ညှိနှိုင်းဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှာအတည်ပြုဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှတကယ်လက်တွေ့အကောင့်ထဲပေါ်ရမယ့်ကိစ္စဖြစ်ပြီး NCA ပါအဲ့ဒီမူတွေအတိုင်းအကောင့်ထဲပေါ်သင့်ကြောင်းပါ
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုပဲနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ။
VOA မြန်မာဘက်ကတင်းနာလေးမင်းတစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။မခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကတင်ဆက်ထားတာဖြစ်ပါရခင်ဗျာ
။အင်ဒိုနီးရှားနိုင်ငံကဒုတိယအကြီးဆုံးဆူရာဘာယာမြို့မှာဘတ်စကားစီးရင်ပတ်စံပေးရမယ့်အစားပလတ်စတစ်ဘူးကွန်တွေပေးပြီးစီလို့ရနေပါပြီ။ပလတ်စတစ်ခွက်တွေဘူးတွေရဲ့အရွယ်စားပေါ်မှုတည်ပြီးတော့၁၀ဘူးတမမို့၅ဘူးကိုဘတ်စကား၂နာရီစီးလို့ရတဲ့လက်မှတ်အစားပေးနိုင်တာပါ။ဒါဟာဆူရာဘာရာမြို့မှာ2020ခုနှစ်ပြည့်ရင်ပလတ်စတစ်လုံးဝကင်းစင်စေရမယ်ဆိုတဲ့ရည်မှန်းချက်ပြည့်အောင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။ဘတ်စကားဂိတ်အစမှာပလတ်စတစ်တွေပေးချခဲ့လို့ရတယ်လို့ကားပေါ်ရောက်မှပလတ်စတစ်တွေနဲ့ပေးလို့လည်းရပါတယ်။ဒီလိုအစီအစဉ်ကြောင့်တနည်းကိုပလတ်စတစ်ဘူးပေါင်း250ကီလိုဂရမ်လောက်စုဆောင်းရရှိပြီးတော့တစ်လဆိုရင်တော့9တန်ခွဲလောက်ရပါတယ်။ဒီပလတ်စတစ်တွေကိုပြန်ပြီးတော့တန့်စင်တဲ့ကုမ္ပဏီတွေကိုလေလံရောင်းချတာဖြစ်ပြီးရရှိတဲ့ငွေကိုဘတ်စကားအတွက်ကုန်ကြစည်ရိမ်နဲ့မြို့ထဲမှာရှိတဲ့ပန်းဦးရင်တွေအတွက်အသုံးပြုပါတယ်။2015ခုနှစ်လေလံစစ်ချက်တစ်ခုအရအင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ပင်လယ်ထဲကိုပလတ်စတစ်ညစ်ညမ်းမှုဒုတိယအများဆုံးစုပစ်တဲ့နိုင်ငံဖြစ်ပါတယ်ရှင်။
American ပြည်ထောင်စု West Virginia ပြည်နယ်မှာနှစ်စဉ်ကျင်းပတဲ့အလွတ်လေဒီခုံပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။ဒီပွဲဟာ American နိုင်ငံမှာတရားဝင်ကျင်းပခွင့်ရတဲ့အကြီးဆုံးလေဒီနဲ့အလွတ်ခုံချရတဲ့ပွဲတစ်ခုဖြစ်ပါတယ်။အမြင့်186ပေ New River Gorge တံတားပေါ်ကနေလေဒီနဲ့ခုန်ချရတာပါ။လောက်လေးနဲ့လွှဲပစ်တဲ့စက္ကရိယာတွေလည်းပါဝင်ပြီးလူ360လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။ပုံမှန်ချိန်တွေမှာအခုလိုတံတားပေါ်ကနေခုန်ချဖို့အတွက်ခိုးကြောင်ခိုးဝက်လုပ်ရတာဖြစ်ပါတယ်။ဘေးကကြီးတဲ့လူတွေအတွက်ယူလွန်းနဲ့အန္တရာယ်များတယ်လို့ထင်ရပြီးတော့ပါဝင်သူတွေအတွက်ကတော့အခုလိုမျိုးခုန်ရတာကိုစနစ်တကျလှုပ်ဆောင်ရတာဖြစ်ပြီးကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရတယ်လို့ပြောပါတယ်။ဒီပွဲတော်ကိုအမေရိကန်အမျိုးသားဥယျာဉ်ထဲမှာကျင်းပတာဖြစ်တဲ့အတွက်အခကျင်းဝေးပေးစရာမလိုပါဘူးခင်ဗျာ
။ဟိုင်းနိုင်ငံချုံဘူရီခရိုင်ထဲမှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့ကျွဲစည်းပြိုင်ပွဲကိုစီစီကားကကျင်းပခဲ့ပါတယ်။မိုးရသည့်အစုံစပားရိတ်သိမ်းတဲ့ရာသီအစအထိတ်အမဲ့အဖြစ်ကျင်းပလာခဲ့တာနှစ်ပေါင်း140ကျော်ရှိပါပြီ။ဘကောင်းမြို့အရှိဘက်မိုင်50အကွာမှာဒီကျွဲစည်းပြိုင်ပွဲကိုကျင်းပတာဖြစ်ပြီးတော့တဲခင်းထားတဲ့ပြိုင်ခွင်ထဲမှာမီတာ200အကွာဝေးကိုပြိုင်ကြရတာပါအခုလိုကျွဲစည်းပြိုင်ပွဲကို1800ခုနှစ်လောက်ကတည်းကစတင်ခဲ့တာလို့အဆိုရှိပြီးတော့လက်သမားတွေဟာသူတို့နဲ့အတူရုံးကန်ဘက်ဖြစ်တဲ့ကျွဲတွေကိုကျေးဇူးတင်တဲ့အနေနဲ့အခုလိုပွဲတော်ကိုကျင်းပကြတာပါထိုင်းနိုင်ငံမှာတစ်နှစ်ကိုကျွဲစည်းပြိုင်ပွဲ10ပွဲကနေ12ပွဲလောက်လုပ်ပေမဲ့အခုပွဲကတော့အထင်ရှားဆုံးဖြစ်ပါတယ်ကျွဲစည်းပြိုင်ပွဲအပြင်ကျွဲတွေကိုပုံစံမျိုးမျိုးဝင့်စင်ပြီးအလပြစီတန်းလှည့်လည်တာတွေကလေးတွေကကျွဲတွေလိုတကိုယ်လုံးအမဲချဲပြီးတော့စီတန်းလှည့်လည်တာတွေလည်းပါပါတယ်။ထိုင်းနိုင်ငံမှာအခုခေတ်လက်ထွန်းတဲ့အခါကျွဲကိုအသုံးပြုတာနည်းသွားပြီဖြစ်ပေမဲ့လို့ဒီပွဲကိုတော့ရိုးရာကိုထိမ့်သိမ့်တဲ့အနေနဲ့ဆက်လက်ကျင်းပနေတာဖြစ်ပါတယ်ရှင
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းစီစဉ်နေမှာနားဆင်နိုင်ကြပါရခင်ဗျာ VOA American တန်ခါအခုမနေ့ဖက်ထုတ်လင်းပေးနေတဲ့တနအီစာစီစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့41တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်စီစဉ်နေမှာကြာရင်ဖိဆုံးတော့မှာပါအခုတော့ကြာရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်တာမျိုးသက်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
Pitchback ကဂျူဖျားเจ้าမှာပြစ်ခတ်တက်ဖြတ်တာခံခဲ့ရသူတွေအတွက်ရည်စူးပြီးလာမယ့်၃ရက်မှာ American နိုင်ငံတဝန်းအစိုးရအဆောက်အဦတွေမှာအလံတဝက်လွှင့်ထူဖို့အတွက် American သမ္မတ Donald Trump ကအမိန့်ထုတ်ခဲ့ပါတယ်။ဒါဟာဆိုးရတဲ့အကြမ်းဖက်မှုတန်ခံရသူတွေကိုလေးစားဂုဏ်ပြုတဲ့အထိတ်မှဖြစ်တယ်လို့ပြောပါတယ်။ American တန်ယုံတွေ၊ကောင်စစ်ယုံတွေ၊စစ်တပ်အဆောက်အဦတွေနဲ့စစ်သင်္ဘောတွေမှာလည်းအလံတဝက်လွှင့်ထူကြရမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုသူတွေစီပောက်ကွဲစေနိုင်တဲ့ပစ္စည်းတွေပါတဲ့အထောက်73ထုတ်တဲ့မနေ့ပေးပို့ခဲ့တယ်လို့ဆွဆွဲခံထားရသူအသက်56နှစ်အရွယ်စီဇာဆိုင်ရော့ကိုဒီကနေ့တနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်ရုံးထုတ်တော်မှာဖြစ်ပါတယ်။ရာဇဝတ်မှုကျွလွန်မှုတဲ့နောက်ခံမှတ်တမ်းပေါင်းများစွာရှိထားသူဆိုင်ရော့ကသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးသူ့ရဲ့ကာပရင်းမှန်တွေမှာသမ္မတထရမ့်ကိုထောက်ခံကြောင်းပြသတဲ့စာရီကိုကတ်ထားပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရံနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဖွဲ့အောက်တိုဘာ28တနင်္လာနေ့မှာမြန်မာနိုင်ငံကိုလာရောက်ပြီး30ရက်အင်ကာနေ့မှာတော့စီးပွားနဲ့ကုသရေးဝန်ကြီးဌာနအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့နိုင်ငံတကာတန်တမန်တွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံမှာဖြစ်ပါတယ်။အင်္ဂလန် Premier League Leicester City ဘောလုံးအသင်းပန်ရှင်ထိုင်းဘီလီယနာတထေးကြီးဘွေချိုင်းစရီဝတ်နာနပရာဘာဟာစနေနေ့ကလင်းရဟတ်ရင်ပြက်ကြမှာကွယ်လွန်သွားတယ်လို့ဘောလုံးအသင်းကနေတနင်္ဂနွေနေ့မှာတရားဝင်ထုတ်သတင်းထုတ်ပြန်ပါတယ
်ဒါကတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်ဗီဒီယိုကိုနားဆင်အားပေးကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.